ဒီနေ့နှစ်သက်ကူရက်မှာမြန်မာသင်္ဘောသားတူထိုင်ဝမ်နီးနိုင်ငံသားသင်္ဘောတစ်စီးပေါ်ကခိုက်ရန်ဖြစ်မှုတွေသိဆုံးသွားတယ်လို့ထိုင်ဝမ်နျူးသတင်းစင်မှာဖော်ပြလိုက်ပါတယ်။ Channel News Asia သတင်းဌာနအနေနဲ့မနေ့ကထုတ်ပြန်တဲ့ဒီသတင်းထဲမှာဒီရင်းနှီးတင်သင်္ဘောဟာနျူးတိုက်ပေရှီမန်ခရိုင်ကနေ35မိုင်ကျော်ကွာနိုင်ငံတကာရေပိုင်တဲ့အရောက်ဇန်နဝါရီ1ရက်နေ့တုန်းကအသက်28နှစ်အရွယ်သင်္ဘောသားဝေဖြူအောင်ကိုအခြားသင်္ဘောသားတွေကဓာတ်နဲ့ထိုးခဲ့တာလို့ဆိုပါတယ်။အခုလိုဓာတ်ထုတ်ခံရပြီးသူ့အခြေအနေချက်ချင်းဆိုးလာတာကြောင့်တင်ဘောကနေအကူအညီတောင်းခံခဲ့ရမှာထိုင်ဝမ်ဘက်ကရဟတ်ရင်နဲ့လာခေါ်ပြီးထိုင်ပေရဲ့ဆောင်ရှန်လေစိတ်ကနေတဆင့်ဆေးရုံပို့ခဲ့ပေမဲ့ဆေးရုံရောက်ပြီးမှသေဆုံးခဲ့ရပါတယ်။ကုတ်ကျွန်းစုမှာမှတ်ပုံတင်ထားတဲ့ဒီတင်ဘောကတော့ကီလန်းစိတ်ကမှမနေ့မနက်ကကြောက်ချရနာခဲ့ပါတယ်။ဒီသေဆုံးမှုကနိုင်ငံတကာရေပိုင်နဲ့ထက်ရောက်စဉ်အခုလိုတင်ဘောသားချင်းရန်ဖြစ်သေဆုံးတာကြောင့်ထိုင်ဝမ်အနေနဲ့တရားရုံးတင်ခွင့်မရှိဘူးလို့ကမ်းခြေဆောင်ကြီးကြပ်ရေးအဖွဲ့ကဆိုပါတယ်။